စစ်အစိုးရအဆက်ဆက်လက်ထက်မှာကျင့်သုံးခဲ့တဲ့စာပေစစ်ဆေးမူဝါဒတွေကြောင့်မြန်မာကတ်တွန်းလောကတစ်ခုလုံးရဲ့အမှုပညာအရေးသေးတွေမေ့မြန်ခဲ့ရပါတယ်။ပါလီမန်ဒီမိုကရေစီလက်ထက်မှာဂျာနယ်ရီနဲ့သတင်းစာတွေမှာအရှိန်အဟုန်နဲ့တောက်ပြောင်ခဲ့တဲ့မြန်မာကတ်တွန်းမျိုးဆက်တွေရဲ့အရေးသေးတွေဟာလည်းမိန်ဖြော့ခဲ့ရပါတယ်။လွန်ခဲ့တဲ့နှစ်ပိုင်းကစပြီးတိုင်းပြည်အာဏာကိုဆက်ခံခဲ့တဲ့အရတားတပိုင်းအစိုးရဟာစာပေအမှုပညာလောကကိုဖိနှိပ်ခဲ့တဲ့စာပေစစ်ဆေးစနစ်ကိုဖျက်သိမ်းခဲ့ပြီးလွတ်လပ်မှုတွေအတော်အသင့်ပေးခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာနိုင်ငံရေးခွလွန်ခွင့်တောင်းခံခဲ့ပေမဲ့လက်ရှိအစိုးရလက်ထက်မှာတော့မြန်မာနိုင်ငံမှာပြန်လည်အခြေချနေထိုင်တဲ့ကတ်တွန်းမမောင်အောင်ရဲ့အမြင်ကိုကြည့်ရအောင်ပါ။
အမှန်တော့လေကတ်တွန်းဟာဒီလွတ်လပ်တဲ့ပုံမှာအခြေခံတာပဲ။အဲဒီလွတ်လပ်မှုရှိရင်ကတ်တွန်းရဲ့ယတာပူပေါ်တာ
။ပြီးခဲ့တဲ့နှစ်နိုဝင်ဘာရွေးကောက်ပွဲကာလမှာထွက်ရှိခဲ့တဲ့ကတ်တွန်းတွေဟာနေပယ်ပေါင်းစုံကိုဝေဖန်ထောက်ပြရေးသားခဲ့တာတွေရှိခဲ့ပါတယ်။အခုဆိုရင်လူမှုကောင်းဆောင်ဒေါ်အောင်ဆန်းစုကြည်ရဲ့ပါတီဟာပြီးခဲ့တဲ့ရွေးကောက်ပွဲမှာအနိုင်ရခဲ့ပြီးဒေါ်အောင်ဆန်းစုကြည်ဥဆောင်မဲ့အစိုးရအဖွဲ့ဟာလည်းပြုပြင်ပြောင်းလဲမှုတွေလုပ်ရတော့မှာဖြစ်ပါတယ်။ဒီတော့ဒေါ်အောင်ဆန်းစုကြည်ဥဆောင်မဲ့အစိုးရအဖွဲ့ကရောကတ်တွန်းစီရီဝေဖန်ရေးသားမှုတွေလုပ်ရဲပါမလားဆိုတဲ့တန်ဆရာတွေဟာလည်းကြီးထွားနေခြင်းဖြစ်ပါတယ်။ဘယ်သူပဲဖြစ်ဖြစ်ဘယ်ပါတီပဲဖြစ်ဖြစ်လမ်းချွန်နေရင်တော့ထောက်ပြရေးသားရဲပါတယ်လို့ကတ်တွန်းဖို့ကျော်ကတော့ပြောလာပါတယ
်။သူ့ကိုမကောင်းကြောင်သူ့ကိုထိခိုက်စေလို့တဲ့မကောင်းတဲ့ရည်ရွယ်ချက်မျိုးနဲ့ကျွန်တော်မရေးချင်ဘူး။မပြောချင်ဘူး။ဒီလိုတွေအတွက်လုတ်တယ်ဆိုပြီးတော့လုတ်နေရင်လည်းမပါရင်တော့ကျွန်တော်ရေးပါ
။တချိန်ကရန်ကုန်တရုတ်တန်းမှာစီကားတိုက်မြင့်ခဲ့တဲ့ကတ်တွန်းဥပဒေကတ်တွန်းပြပွဲဟာစစ်အစိုးရလက်ထက်ကတင်းကျပ်တဲ့မူဝါဒတွေကြောင့်လူမှုရဲ့စိတ်ဝင်စားမှုတွေကြာဆင်းခဲ့ရပါတယ်။ဒီနှစ်ကျင်းပတဲ့ကတ်တွန်းဥပဒေကတ်တွန်းပြပွဲမှာတော့ပြတ်တဲ့ကတ်တွန်းတွေမှာပွင့်လင်းမှုတွေပြန်မြင်တွေ့ခဲ့ရတယ်လို့စိတ်ဝင်စားသူတွေနဲ့စီစီကားကားတိုက်မြင့်မြိုက်ပြန်ဖြစ်လာပါတယ်။ဒီပွဲကိုလာရောက်ကြည့်ရှုတဲ့ဘန်အရာရှိဒိုမီနစ်အောင်စင်နဲ့မနှင်းထက်ထက်အောင်တို့ရဲ့အမြင်တွေကိုကြည့်ရအောင်ပါ
။တွင်းကနေပဲလုံစော်လိုက်တာလေးတွေတင်ပြတာလေးတွေကနေပဲဒီ facts and figure လေးတွေရပြီးတော့ပြောင်းလဲသွားတာလေးတွေအများကြီးရှိတယ်ပေါ့နော်
။ကာတွန်းကတော့အခုညီမတို့ဒီကာလမှာပေါ့နော်ဒီနှစ်ပိုင်းနေမှာကာတွန်းဆိုလို့ရှိရင်ပြည့်ပြင်းနေရတာကိုယ့်ရဲ့ဆန္ဒတစ်ခုကိုဟိုရှင်းရှင်းလင်းလင်းပြောပြလို့ရတဲ့နေရာပေါ့နော်ကာတွန်းကညီမအဲ့လိုပဲမြင်နေရှင
်။ညီမကာတွန်းလောကရဲ့ဖခင်ကြီးလို့ပြောရမယ်ကာတွန်းဆရာကြီးဥပကျန်းဟာ1935ခုနှစ်မှာကာတွန်းတွေကိုစတင်ရေးသားခဲ့ပြီးဗြိတိရှ်ကိုလိုနီအစိုးရကိုထိတိမိမိတရောတဲ့ကာတွန်းတွေကိုရေးဆွဲခဲ့ပါတယ်။အခုဆိုရင်မြန်မာကာတွန်းတက်တန်းဟာနှစ်တရာပြည့်ခဲ့ပါပြီ။မြန်မာနိုင်ငံဟာလည်းပွင့်လင်းမှုကိုလိုရင်းတောင်းတနေတဲ့အချိန်ဖြစ်ပါတယ်။တိုင်းပြည်တစ်ပြည်ဘယ်လောက်ပွင့်လင်းမှုရှိတယ်၊ဒီမိုကရေစီစံချိန်စံနှုန်းတွေနဲ့ဘယ်လောက်ကိုက်ညီအောင်ကျင့်သုံးအုပ်ချုပ်တယ်ဆိုတဲ့ရေးချိန်ကိုအချိန်တိုအတွင်းမှာထိတိမိမိတိုင်းတာနိုင်တာဟာလည်းကာတွန်းအမှုပညာပဲမဟုတ်ပါလားခင်ဗျာ။